အခုကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုအလှည့်ပေးပါစေ။ကချင်ပြည်နယ်တနိုင်းမြို့တဝိုင်းမှာအစိုးရတပ်ရဲ့ထိုးစစ်ကြောင့်တပ်မတော်နဲ့ KIA ကချင်တပ်တွေကြားဒီကနေ့တိုက်ပွဲပြင်းထန်ခဲ့တယ်လို့ KIA တာဝန်ရှိသူတွေကပြောပါတယ်။တနိုင်းဒေသစစ်ပွဲတွေကငြိမ်းချမ်းရေးကိုထိခိုက်စေလိမ့်မယ်လို့တနိုင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကလည်းသုံးသပ်တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။မြမတမတော်ရဲ့ထိုးစစ်ကြောင့်ကချင်ပြည်နယ်မြကြီးနားမြို့ရဲ့အနောက်ဘက်ချမ်းမှာရှိတဲ့တနိုင်းမြို့မှာ KIA ကချင်လွတ်လပ်ရေးတပ်တွေနဲ့အစိုးရတပ်တွေကြားပြီးခဲ့တဲ့ရက်ပိုင်းကဆက်လို့တိုက်ပွဲတွေဖြစ်လာရာကလေကြောင်းကနေပစ်ခတ်တဲ့အထိတိုက်ပွဲတွေပိုပြီးပြင်းထန်လာတယ်လို့KIA တပ်ပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ်
။တနိုင်းပြည်မှာစစ်တပ်လို့တိုက်ပွဲတွေဖြစ်ပါတယ်။မင်းအားလည်းjet fighter နဲ့လာပစ်တဲ့အထိတိုက်ပွဲတွေနည်းနည်းအချိန်မြင့်တယ်လို့ဖြစ်နေပါလား။ဟုတ်ဒီနေ့ကြီးနေပြစ်တယ်မင်းတင်တဲ့ပွဲဒီလေသူသိစင်လာတယ်ဆိုတော့အဲ့ဒီမှာတို့များများဒီပြင်ထန်တဲ့တိုက်ပွဲတွေဖြစ်ပါတယ်။ဒါကစလက်အောက်ခံတတ်ဒီတခြားအပြင်ကအေဒီတတ်တယ်လေလာတယ်ဆိုတော့900နဲ့600ကျားတော့ရှိတော့တယ်
။ကချင်ပြည်နယ်တနိုင်းမြို့တဝိုက်မှာသာမကရှမ်းပြည်နယ်မြောက်ပိုင်းမန်စီမြို့နယ်ဘက်မှာပါဒီရပိုင်းတဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ဘုံမူကြီးနော်ဘူးကပြောပါတယ်။အခုလို့တိုက်ပွဲဖြစ်ရတာဟာအစိုးရတပ်က KIO KIA ရဲ့နေမည်နဲ့စီးပွားရေးတွေကိုထိန်းချုပ်လုပ်တဲ့သဘောလို့ဘုံမူကြီးနော်ဘူးကသုံးသပ်ပါတယ်
။အခုဒီပြည်လာကျတဲ့ရောက်တဲ့ခါကျတော့ဒီ KIO ရဲ့စီးပွားရေးတွေကိုသစ်ဆုပ်တဲ့သဘောမျိုးနဲ့ဒီစစ်စီရဲ့နေလုပ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်။ဒုတိယအချက်ကတော့အရေးကြီးတဲ့နေရာတွေမှာသူတို့ကနေမည်တွေဥပဒေကျင့်လို့နေမည်စိုးမှုရဲ့လုပ်ကျင့်လို့ဘုလိုမျိုးဒီသစ်စီရဲ့စီမဲလာတယ်လို့သုံးသပ်မိပါတယ်
။တနိုင်းဒေသတိုက်ပွဲတွေကငင်းငန်းကြီးကိုထိခိုက်စေမှာဖြစ်တယ်လို့စစ်ပေးဆောင်ဒေသခံဒုက္ခသည်ရဲ့အနာဂတ်မရေမရာဖြစ်နေရတယ်လို့ NLD ပါတီတနိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလင်းလင်းဦးကပြောပါတယ်။
တိုက်ပွဲဖြစ်လာပြီဆိုတော့အကုန်လုံးတော့ဒုက္ခရောက်ကုန်မှာပေါ့ဗျာ။စားဝတ်နေရအစားသွားရလာရအစားဒါပြီးအသက်အိုးရင်းစည်းစိမ်ရအစားဒီလိုနေရနဲ့ဆိုရင်တော့ဒါနော်ကျန်ပြင်းထန်တဲ့တိုက်ပွဲကြီးဖြစ်လာမှာပေါ့နော်ဖြစ်လာပြီဆိုရင်တော့ဒီပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောဒါပြီးဒေတာစီဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေရောအကုန်လုံးကဒီဆုတ်ယုတ်သွားမှနေသားရှိမှာပေါ့လေ
ကချင်ပြည်နယ်မှာအထူးသဖြင့်ရွှေနဲ့ပရင်ထွက်တယ်ဆိုတဲ့တနိုင်းမြို့တဝိုက်မှာမြမတမတော်ကအစင်အားတိုးကြလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပိုများလာနိုင်တယ်လို့ KIO KIA ကသုံးသပ်ကြောင်းဘုံမူကြီးနော်ဘူးကပြောပါတယ်
အဲ့ကြည့်မယ်ဆိုလို့ရှိရင်တော့တစိအားနဲ့ခုလိုမျိုးပြအားပေးတာမျိုးတော့အဲ့တိမာနဲ့ငင်းချမ်းရေးတွေတိမာနဲ့ဒီပြခချက်ဆိုင်ရဲ့လက်မထိုးဖို့ဆိုတာကတော့အဖေကောင်းတော့ထွက်မယ်လို့မထင်ပါဘူ
း UWSA ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ FPNCC ရဲ့မှာ KIO လဲပါဝင်နေပြီး FPNCC နဲ့အစိုးရကြားအပြည့်ရငင်းချမ်းရေးလက်မထိုးနိုင်ဖို့တရုတ်တန်တမန်အထူးကိုယ်စားလှယ်ကဂျားဝင်စစ်ဆေးနေပေမဲ့တိတာတဲ့တိုးတက်မှုတွေတော့မတွေ့ရသေးပါဘူးကချင်ပြည်နယ်တနိုင်းမြို့နယ်ကရွှေနဲ့ပရင်မော်တွင်းတွေမှာနေထိုင်သူတွေကိုပြီးခဲ့တဲ့ဇွန်လ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားပေးဖို့စစ်တပ်ကစာဖြန့်ဝေခဲ့ပါတယ်ထွက်မသွားဘူးဆိုရင်တော့ KIA နဲ့ပူးပေါင်းသူတွေအဖြစ်သတ်မှတ်သွားမယ်လို့စစ်တပ်ရဲ့စာမှာဖော်ပြခဲ့ပါတယ်ခင်ဗျာ